မောင်နှောချမ်းဖတ်တိုက်ခိုက်မှုကိုအမေရိကန်အစိုးရကအနီးကပ်စောင့်ကြည့်နေပြီးတော့အခြေခံအကြောင်းရင်းတွေကိုဖြေရှင်းရမှာမြန်မာအစိုးရကိုကူညီပံ့ပိုးပေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနက VOA ကိုပြောပြပါဗျာ။ရခိုင်ပြည်နယ်ဘူတိတော်မောင်တော်ဒေသကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အကောင်မူမူဂျာဟီဒင်အဖွဲ့ဟာအစ္စလာမစ်အစိုးရအဖွဲ့တွေဖြစ်တဲ့တာလီဘန်အယ်ကိုင်ဒါ IS စတဲ့အကြမ်းဖက်အဖွဲ့စည်းတွေရဲ့နှီးပြူဟာတွေအတိုင်းပဲဝါဒဖြန့်ချီတိုက်ခိုက်နေတဲ့ကြောင့်ကိုမြန်မာအစိုးရကမနေ့တောက်ကြနေ့ကပြောကြားလိုက်ပါတယ်။မဲအင်ဂျင်နီယာကအပြည့်အစုံကိုပြောပြပေးပါမယ်။
အရှင်ဖက်စီရမိတဲ့အကြမ်းဖက်သမား၄ဦးရဲ့ထွက်ဆိုချက်တွေအရအောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မောင်းတော်ခရိုင်တွင်နေဆက်လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြမ်းဖက်အဖွဲ့ဟာ RSO ရိုဟင်ဂျာသွေးစီညွညွရေးလက်နက်ကိုင်အဖွဲ့နဲ့ဆက်နွယ်နေတဲ့မောင်းတော်ဒေသတွင်လှုပ်ရှားနေတဲ့အဖွဲ့ဖြစ်ပြီးအကြမ်းဖက်တိုက်ခိုက်ဖို့အခြေယူပြီးစနစ်တကျပြင်ဆင်ခဲ့ကြောင်းသမရယုံရဲ့မင်းကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်အကမူမူဂျာဟီဒင်အဖွဲ့ဟာကပ္ပအနှံမှာရှိတဲ့အကြမ်းဖက်အဖွဲ့အစည်းတွေရဲ့နှီးပြူဟာအတိုင်းကျင့်သုံးတိုက်ခိုက်ခဲ့တယ်လို့ဆိုပါရယ်ဒီအဖွဲ့ကိုဥဆောင်သူဟာမောင်းတော်မြို့နယ်ကြောက်ပြင်စိတ်ကျေးရွာမှာနေတဲ့ဘာသာရေးလူမျိုးရေးအစွန်းရောက်တအုပ်ဖြစ်တဲ့အသက်45နှစ်အရွယ်ဟာဖစ်ဒူဟတ်ဖြစ်ပြီးပါကစ္စတန်နိုင်ငံကတာလီဘန်တွေစီမှာ6လတင်တန်းတက်ရောက်ခဲ့သူဖြစ်ပါတယ်မောင်းတော်ခရိုင်တွင်အကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ဖြေရှင်းရမှာအမေရိကန်ဘက်ကမြန်မာအစိုးရကိုဆက်လက်ပြီးအကူအညီပေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာပြောခွင့်ရအမျိုးသမီးအယ်လီရှာအက်ဒဝတ်စ်က VOA ကိုပြောပါတယ်
We are continuing to monitor the situation closely.
အခြေအနေတွေကိုအနီးကပ်ဆက်ပြီးအမေရိကန်နိုင်ငံသားဌာနကစောင့်ကြည့်နေပါတယ်။နောက်ထပ်အကြမ်းဖက်မှုတွေထပ်ပြီးမဖြစ်အောင်ပါဝင်ပတ်သက်သူတွေအားလုံးထိမ့်ထိမ့်သိမ့်သိမ့်လုပ်ဖို့ကျွန်မတို့တိုက်တွန်းပါတယ်။ဒါပြင်ရခိုင်ပြည်နယ်မှာပြိပခါတွေဖြစ်ရတဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့မြန်မာအစိုးရနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်
။နိုင်ငံတကာမှာရှိတဲ့ Islamic အစိုးရအကြမ်းဖက်အဖွဲ့အစည်းတွေနဲ့ပတ်သက်ရင် American အစိုးရမှသတင်းအချက်အလက်အပြည့်စုံရှိနေတဲ့အတွက်မြန်မာအစိုးရရောတပ်မတော်ကပါအသေးချအကူအညီပေးနိုင်မှာဖြစ်တယ်လို့ American အခြေစိုက်မြန်မာစီရေးလေလာသုံးသပ်နေသူထောင်လန်းရေးအရာရှိဟောင်းဦးအောင်နှစ်ထွက်ကပြောပါတယ်။
အမေရိကမှာအကြမ်းဖက်ပေါ်ရင် ISIS ပဲဖြစ်ဖြစ် Al-Qaeda ပဲဖြစ်ဖြစ် CIA နဲ့ပတ်သက်ပြီးတော့ကအင်းအင်တာမပြည်စုံပါလေအမေရိကန်ဒီ Counter Intelligence Department မှာသူရဲ့ movement ဒီအားလုံးကအမေရိကန်ကကျွန်တော်တို့ဗမာသုရအတွက်ကိုဗမာစံတော်အတွက်ကို information တွေကိုပြည်ပေါ်ဒီသတင်းတွေကောင်းကောင်းပံ့ပိုးပေးနေတဲ့နေရာမျိုးရှိတယ်တော့ဒီလူခွင်းနဲ့ပတ်သက်ပြီးတော့အခုစဖြစ်တဲ့ကောင်ကဒေါံကန်းစုကြီးအမိန့်ထုတ်တာတွေ့ပါလိမ့်မယ်ဒါဥပဒေတိုင်းသွားဖို့အတွက်ကိုပဲဥတည်ပြီးတော့သွားတယ်လက်လွတ်တဲ့ပဲမဆိုင်တဲ့ရွာပြည်ရွာသားတွေမစင်တွေကိုအကြောင်းမဲ့တတ်စာဖြတ်တာမလုပ်ဖို့ဆိုတဲ့မျိုးတွေတို့ပြီးတော့မှပြောပြီးတော့မှလုပ်တဲ့နေတိုင်းမျိုးရှိပါတယ်အဲ့တော့ဒီလူခွင်းနဲ့ပတ်သက်ပြီးတော့အခုချိန်ကမှတော့ရင်းလို့လက်လွတ်တဲ့ပဲဖြစ်စီအောင်မရှိဘူးစစ်တပ်ကလည်းစစ်တပ်လျောက်ရဲကလည်းရဲလျောက်အထင်းနေနေလှုပ်သွားမယ်ဒီပြင်မှာဒီတော့ကပြည်ထောင်ပေါ်တယ်တင်းသမားဖွဲ့တွေကပုံပုံတင်ပုံပုံတင်လုပ်ချင်းအဖြစ်တော့ကျွန်တော်တို့ဒီပြဿနာကတစ်ဖက်ကလည်းလူခွင့်ကိုမချိုးဖောက်ဘူးဆိုလို့ဆိုတော့ပြနိုင်လို့တစ်ဖက်ကလည်းဒီရန်အန္တရာယ်ကိုကာကွယ်ဖို့အတွက်ကိုပြပရဲ့ဒါအကူအညီလည်းအများကြီးကျွန်တော်တို့လိုတဲ့ဆွဲနေတာမျိုးဖြစ်ပါလိမ့်မယ်
ဒီတော့တွင်မှာပဲမြန်မာနိုင်ငံကိုအောက်တိုဘာလ12ရက်နေ့ကနေ14ရက်နေ့အထိ3ရက်ကြာခီးစဉ်ဖြစ်တွားရောက်ခဲ့တဲ့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုရေးရာနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာပူးပေါင်းညှိနှိုင်းမှုဒုတိယအတွင်းရေးမှူးချုပ် Mr. Stephen O'Brien ကလည်းရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေမှာအရက်သားတွေကိုဦးစားပေးကာကွယ်ပေးဖို့မြန်မာအစိုးရကိုမနေ့ကတိုက်တွန်းလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုအခုလိုပြောပါတယ်
။ He said that the recent violence in Rakhine State is deeply troubling
and ရခိုင်ပြည်နယ်မှာမကြသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဟာကြီးမားတဲ့ပြဿနာပါ။နောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်တားဆီးဖို့နဲ့အရက်သားအလုံးကာကွယ်ပေးဖို့မဖြစ်မနေချက်ချင်းဦးစားပေးဆောင်ရွက်ရမှာဖြစ်ပါတယ်။ဒီအခြေအနေတွေဟာရခိုင်ပြည်နယ်မှာရှိတဲ့အတိုင်းဝိုင်းအလုံးကိုရိုက်ခတ်နေပါတယ်။အထူးသဖြင့်ကန်တာခတ်ထားရတဲ့မွတ်စလင်အတိုင်းဝိုင်းကအကာအကွယ်မဲ့နေသူတချို့အတွက်ကျန်းမာရေးပညာရေးနဲ့အခြားလိုအပ်တဲ့ဝန်ဆောင်မှုတွေပေးနေတဲ့ထောက်ပံ့ကူညီမှုကိုဒီအခြေအနေဟာထပ်ပြီးတားဆီးခဲ့တာဖြစ်ပါတယ်။
မြန်မာအစိုးရဘက်ကမနေ့ကသတင်းထုတ်ပြန်ချက်မှာတော့မောင်းတော်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့တိုက်ခိုက်ဖို့ကြိုးပမ်းဆောင်ရွက်မှုတွေကိုဖွဲ့စည်းပုံအခြေခံဥပဒေအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အခြားလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာတည်ဆဲဥပဒေတွေနဲ့ထိထိရောက်ရောက်တံပြန်အရေးယူတိုက်ဖျက်သွားမယ်လို့ဖော်ပြထားပါတယ်ရှင်